မင်္ဂလာနက်နက်ခင်ဗျာခင်ဗျာတော်တာရှင်တွေအခုနားဆင်နေရတာကတော့ VOA American တမ်းပဲဖြစ်ပါတယ်တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9323ညာလိုင်းဒိုမီတာ40 kHz 9333ညာလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာဖြစ်သလိုကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဒီခါလေးကြားလိုက်ပါပြီလဲဆိုကလေးရတယောက်တည်းအိမ်မှာဝိုင်းကြည့်တဲ့လူတွေကအများကြီးဆိုတော့ဟိုလူကရွှေလက်ကြည့်ရကျင်းနဲ့ကလေးတွေရဲ့ဘဝမှာသူက
ကလေးကျမကြီးဒုတိယပိုင်းကိုနားဆင်ကြရမှာပါအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလတန်ကဂျော့ချ်ကရိုးနဲ့အတူတင်ဆက်ပါမယ
်ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန်တာကြီးပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနှောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနှောက်ပေါ့ရှင် Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါGreek တန်တာကြီးမှာအာကီလီစ်ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနှောက်ကန်ဒီကိုင်းပြီး sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာအာကီလီစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနှောက်နေရာမှာတော့ရေမထီးတဲ့အတွက်အဲ့ဒီတနေရာမှာတော့ထီးရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကပြမှာထရိုဂျန်စစ်ပွဲများအတွင်းအာကီလိစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တာကြီးဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလိစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနှောက်ကိုမျှားနေပြင်ပြတဲ့အခါအာကီလိစ်အသက်ဆုံးရှုံးရတဲ့တန်တာကြီးပါ။ဒါကြောင့်လူတို့ဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ကွက်ကွက်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီသုံးနေပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့ဒီခွက်ထဲရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူဦးရဲ့ပြောညာခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ
Achilles heel
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် George Grove နဲ့ Dollar La Tan တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA American အတန်ရဲ့အစီအစဉ်လေးကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲနားဆင်နိုင်ပါတယ်။အခုကတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာခလေးကိုလေးချိန်မတက်တာနဲ့အစာသိပ်မစားတဲ့ပြဿနာအကြောင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။ခလေးတွေအစာကောင်းကောင်းမစားတဲ့အကြောင်းရင်းမျိုးစုံရှိနေပြီးတကယ်ပြဿနာဟုတ်မဟုတ်မိဘတွေမရှင်းတာကိုနေ့စဉ်ကြုံနေရတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။တကယ်ခလေးအစာကောင်းကောင်းမစားတဲ့ပြဿနာကိုဘယ်လိုသိနိုင်ပါသလဲဒီကိုလေးချိန်မတက်တာနဲ့အစာကောင်းကောင်းမစားတာကိုဘယ်လိုကုသကာကွယ်နိုင်ပါသလဲဒီအကြောင်းကိုဆေးတက္ကသိုလ်တက္ကသိုလ်ကခလေးကျန်းမာရေးပညာဌာနအငိမ့်စားဌာနမှပေါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ပေါမောက်ခဒေါက်တာစောဝင်းခင်ဗျာပြီးတဲ့တစ်ခေါက်တုန်းကတော့ကျွန်တော်တို့ဒီကလေးကိုလေ့ကျင့်မတက်ဘူးဆိုတဲ့ပြဿနာနဲ့ကလေးအစာကောင်းကောင်းမစားဘူးဆိုတဲ့ပြဿနာတွေကိုပြောတဲ့နေရာမှာဒီကိုလေ့ကျင့်မတက်ရတဲ့အကြောင်းရင်းမတက်ရပုံကိုသတ်မှတ်တာတွေအဲ့ဒါတွေကိုကျွန်တော်တို့အဓိကပြောခဲ့ကြတယ်ပေါ့ဆရာနော်အဲ့ဒီကျတော့ဒီတစ်ခေါက်တော့ဆရာရဲ့ ဒီကလေးအစာကောင်းကောင်းမစားဘူးဆိုတော့ဘယ်လိုသတ်မှတ်နိုင်တယ်ဒီပြဿနာနှစ်ခုလုံးကိုဘယ်လိုကုသကာကွယ်နိုင်တယ်ဆိုတာတွေကိုဆက်ပြောအောင်ဆရာ။အဲ့တော့ဒီကလေးအစာကောင်းကောင်းမစားတော့ဘယ်လိုသတ်မှတ်နိုင်တယ်ဆိုတော့လည်းစအောင်ဆရာ
။တော်တော်များများကျွန်တော်ဒီလာပြတဲ့အစာမစားဘူးပေါ့နော်။ကလေးကဘာမှမစားဘူးဆိုတော့အားမျိုးပြောလို့ရှိပါတယ်။ဒါပေမဲ့ကြည့်လိုက်တော့လည်းကလေးကအကောင်းပေါ့နော်။ဒါမျိုးတွေကြတော့လည်းဘာဖြစ်လဲဆိုတော့ဒီမိဘရဲ့မျောလင်းချက်ကများလို့အကြည့်တော့ပေါ့။ဒီကအများကြီးကျွေးနေတဲ့ကလေးရတော့လေသူ့ရဲ့လိုအပ်ချက်ဒုက္ခနာကိုရဲ့လိုအပ်ချက်တိုင်းတာပဲစားနိုင်တာပေါ့။ဒါအဲ့လိုမျိုးလည်းဖြစ်တတ်ပါတယ်။ကလေးကြတော့ဘာဖြစ်လဲဆိုလို့ရှိရင်ကလေးရတော့လုံးဝစမ်းမရကောင်းနေတယ်။မိဘကမကျွေးဘူးပေါ့အစာမမက်ဘူးပေါ့။ကလေးရဲ့သဘာဝရောက်မှတစ်နှစ်ကနေ၃နှစ်ကလေးမျိုးဆိုရင်ညံဆော့တာပေါ့နော်။သူကပြေးလွှာဆော့တာမျိုးဆော့တာကစားတာဝယ်စိတ်ဝင်စားတယ်။စားတာကိုစိတ်ဝင်စားဘူးပေါ့နော်။အဲ့လိုမျိုးကြလို့ရှိရင်လည်းကျွန်တော်ကတော်လာလေပြရပါတော့ဟိုတခါလေးကြလဲပါပြည့်လဲဆိုကလေးရတယောက်တည်းအိမ်မှာဝိုင်းကြည့်တဲ့လူတွေကအများကြီးဆိုတော့ဟိုလူကရွှေလက်ကြည့်ရွှေကြည့်နေကလေးတွေရဲ့ဘဝမှာသူကစားတယ်ဆိုတော့ကိုမကြဘူးပေါ့နော်ဒီလိုကလေးမျိုးလေးတွေတွေ့ရပါတယ်အဲကြတော့လဲသူကမစားဘူးလို့ထွေးထုတ်တယ်လို့ပြောတာခံရတာပေါ့နော်တချို့ကလေးတွေမှာတော့တကယ်ကိုနာရရှိယောဂတောင်းလို့မစားခြင်းမတောက်ခြင်းဖြစ်တဲ့ဥမာ TV ယောဂဖြစ်တဲ့ပေါ့တချို့ကလေးမှာတော့လေဒီစားခြင်းတောက်ခြင်းဖြစ်ပေမဲ့အားရဖြစ်တဲ့ဟာကိုမကျွေးနိုင်ဘူး။သူတို့ကျွေးမွေးပုံမမှန်ဘူးပေါ့နော်။ဒါတွေရောက်မဖွင့်ပြောတာတွေရတတ်ပါလား
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဒီပြဿနာတစ်ခုလုံးပေါ့နော်။ဒီအစာကောင်းကောင်းမစားတာနဲ့ကိုယ်လေးချိန်မတက်တဲ့ပြဿနာတစ်ခုလုံးကိုဘလို့ကုသပေးနိုင်လဲဆရာ။တကယ်ဖြစ်လာရင်ပေါ့နော်
။အဲ့ဒါတော့ဘာကြောင့်ဖြစ်တယ်လဲ။ဟိုမှာအကြောင်းကိုရှားပါတယ်။အကြောင်းရင်းကိုကုရတော့ပေါ့နော်။ဥပမာဆိုလို့ရှိရင်ကလေးက TV ယောဂရှင်နေလေဒီဗီတက်ကုသမှုတော့ငုံမောကလေးကအကြာခဏဝင်ပြက်ဝင်ချော့ဖြစ်နေရင်သူ့ရဲ့တကွေတန်းချင်းမိခင်တကွေတန်းချင်းအစားတော့ပြုပြင်တယ်လူရဲ့တကွေတန်းချင်းမှာပါချွင်းချက်ရှိသလဲကလေးမှာတန်ကောင်းမဲ့ရှိသလားငုံမောဝင်ပြက်ဝင်ချော့ယောဂပိုးရှိသလားဝင်ကြိုက်ပိုးရှိသလားဒါတွေကိုကုပေးရပါလားငါပန်းနိုင်ချက်ယောဂရှိတယ်ဆိုလည်းမဖို့မပြောဘူးပေါ့အဲဒါဆိုဒီပန်းနိုင်ချက်ကိုနိုင်နေအောင်ထိန်းသိမ်းပေးလိုက်မယ်ကာဝယ်ဆေးတွေပေးမယ်ရှူစေးပေါ့နော်အဲ့လိုပေးတယ်ဒီယောဂသက်သာပိုင်းဒါထွာလာတယ်ပေါ့နော်ဒါမျိုးတွေ့ရပါတယ်တချို့ကလေးတွေမှာတော့ဒီ emotional ဒီ argue ဆိုင်မှုမေတ္တာမရလို့ဖြစ်တဲ့ကလေးတွေကြာလဲသူတို့ကို use ဆိုင်ပြီးမယ်မိဘမေတ္တာလို့သူတို့လာလို့ပြီးမယ်ဆိုလို့ရှိရင်ပို့ပြီးတော့စားလာနွေးနွေးထွေးရှိလာလေးလေးပို့ပြီးတော့စားလာတာတွေ့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီယောဂမဖြစ်ခင်မှာရောဒီကိုလေးစီမတက်တဲ့ပြဿနာနဲ့ဒီအစာကောင်းကောင်းမစားတဲ့ပြဿနာတွေကိုဘယ်လိုကာကွယ်ပေးနိုင်လဲဆရာကြီး
။ကာကွယ်နိုင်တဲ့အပိုင်းကျတော့ဒီကတော့နည်းနည်းလေးကျေပြန့်လို့လည်းပေါ့နော်။အကြောင်းတွေအမျိုးဆုံးရှိတယ်ဆိုတော့ဥမာကိုဝင်မှာလမ်းမရှိတဲ့ပေါင်မပြည့်တဲ့ကလေးတွေမမွေးလာဘူးဆိုတာကဒီကိုဝင်ကောင်မိခင်တွေရဲ့မမွေးခင်ကိုဝင်ကောင်စောက်ချောင်ရှင်ရလေးစားတာ။နောက်ပိုင်းကျလို့ရှိရင်တော့ကျွန်တော်တို့ကဒီမှန်ကန်တဲ့ကြွေးမွေးမှုတွေရှိဖို့လိုတယ်။မိခင်တို့ကို6လအထိเนาะမိခင်တို့တစ်မျိုးကြီးတိုက်ရမယ်မျိုးတိုက်တာကိုနှစ်နှစ်အထိပေါ့နော်ဆိုတော့မိခင်တို့ဟိုဆက်တိုက်ဖို့ကောင်းတယ်6လစပြီးတော့ကျွန်တော်ကတင့်လျော်တဲ့ဖြည့်ဆွဲအစာလေးစပြီးတော့တစ်ဖြည်းဖြည်းချင်းစပြီးတော့ကျင့်လုပ်ပြီးကျွေးရမယ်တစ်နှစ်ကစပြီးတော့မိသားစုရဲ့သမီးဝိုင်းမှာပါနိုင်တယ်ပေါ့နော်ကျွန်တော်တို့တွေ့နေတာကျွန်တော်လူမျိုးကတခါလေကျတော့အမှန်မှားတာဘယ်လိုလဲဆိုရင်ကလေးဆိုရင်သမီးများများဟင်းနေနေကျွေးရမယ်လို့ပြစားတယ်ပေါ့နော်စီနေစားနေစားပြီးတော့ဟင်းရတတုံးတတုံးပေါ့တလောက်ဆမ်းလို့မဟုတ်ပါဘူးတကယ်တော့ကလေးကဟင်းကောင်းကောင်းနဲ့မျက်နှာကြည့်ရမှာပို့ပြီးတော့တော့စားတော့မှနည်းနည်းလေးပို့ပြီးတော့ကုန်ကြခံရမယ်ခင်ဗျဆိုတော့ဝယ်စားဆိုတာရာသီဥတုနဲ့ကိုက်ရင်တော်ပြီမိရာအချိန်နဲ့အချိန်ခါရာသီဥတုနဲ့ကိုက်ရင်ပြီးတာပါပဲဟိုတိတ်ပြီးတော့ကုန်ကြစိတ်များပြီးတော့တခါလဲဟိုရန်ကြီးပြင်ဆင်ဖို့လည်းမဟုတ်ဘူးပေါ့နော်ဒါပေမဲ့စားတော့ကြတော့ဒီလိုမဟုတ်ဘူးအားရပြီးရတဲ့စားတော့ကစားကိုစားမှာဘောဆိုရတဲ့ကြည်ဓာတ်ဖြစ်တဲ့အမင်းတို့ဂျုံတို့ပြောင်းတို့အဲ့လိုပဲယောဂကာဝေဇဲဇဲတက်ဖြစ်တဲ့အင်းကြီးရတို့သီးနန်းတို့အဲ့လိုပဲဖွံ့ဖြိုးကြီးထွားစေတဲ့တက်ဖြစ်တဲ့အသားငါအကျုပ်နွားတို့နော်စသည်ဖြင့်ဒါတွေကိုစုံလင်ညှတ်တာတဲ့အာဟာရဖြစ်အောင်စားဖို့ကြွေးဖို့လိုအပ်ပါတယ်စားမှတဲ့ကလေးကကောင်းအောင်စားနိုင်မှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီနောက်ဆုံးအနေနဲ့ဒီကိုလေးချိန်နဲ့အစားအသောက်နဲ့ဒီဆက်ဆက်နေတဲ့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဟိုတစ်ချက်ကတော့ဘယ်လိုလဲဆိုတော့မှနှုတ်ဦးတတ်တဲ့ကလေးတွေပေါ့နော်နှုတ်ဦးတတ်တဲ့ကလေးတွေကြတော့ကလေးကနှုတ်ကိုနှုတ်ဘူးကိုဆိုတော့အတိုင်းအဆမရှိဆိုနိုင်တယ်အဲကြပို့ပြီးတော့ဝရတယ်ပို့ပြီးတော့တခါလဲဒ ထွားတယ်ပေါ့နော်ဒါပေမဲ့ဒီဥစ္စာကတော့တကယ်ကြတော့မကောင်းဘူးသိဝရတဲ့ကလေးတွေကသိဝရတဲ့လူကြီးတွေဖြစ်လာမှာဖြစ်ပါမိခင်တို့ကြဒီလိုမဟုတ်ဘူးမိခင်တို့ကတော့သူ့အတိုင်းတာတိုင်းနဲ့ထွက်တယ်နော်သူဆုတ်ကျင်တဲ့လောက်လည်းမထွက်ဘူးတချို့မိခင်တို့တိုက်ပြီးတော့ရန်ဖွံ့ဖြိုးဝါဖြိုးတဲ့ကလေးလည်းရှိပါတယ်ဒါပေမဲ့ဝါလုံးလာကြသိမတွေ့ဘူးခင်ဗျနောက်ပိုင်းကျတော့မိခင်တို့ကဟို6လနဲ့တစ်နှစ်ကြာမှဆိုမိခင်တို့ကခရီးရလူအပ်ချက်ကအဲ3ပုံ2ပုံပဲပေးနိုင်တော့3ပုံ2ပုံကဖြစ်ဆက်စာနဲ့လိုက်ရပါတယ်အဲ့လိုပဲတစ်နှစ်နဲ့နှစ်နှစ်ကြာမှဆိုရင်အဲမိခင်တို့ကတစ်ဝက်ပဲပေးနိုင်တဲ့အတွက်တစ်ဝက်ကိုတော့ဖြစ်ဆက်စာနဲ့လိုက်ရပါအဲ့တော့အရန်ဝါလုံးတော့မဖြစ်ဘူးပေါ့ဒါလည်းကောင်းနေဖြစ်ပါဒီခါလေးကျတော့ကျွန်တော်ကလုံးမုံတိုက်တဲ့ကလေးတွေတွေ့တယ်လုံးမုံဆိုတော့အဲ့မှာပျော်ပြီးတော့သူတိုက်ချင်တော့တိုက်လို့ရဒီနုံမုံတဲ့ကလေးတွေကတချို့ကနုံမုံမဲ့တိတ်ကြတဲ့ခါကျတမင်းမစားဘူး။သူကကြည်လိုက်ဝါဝချူလို့ကြီးပဲပေါ့။အဲကြလဲတမင်းမစားလို့ဆိုမိသားတွေကဒီ complaint လုပ်တတ်ပါလေ။တကယ်တော့မိခင်တို့လို့မဟုတ်ဘူးတော့မိခင်တို့ကြတော့လဲသူအသက်ကြီးလာတာများသူလိုအပ်တဲ့ဒီ calorie လိုအပ်ချက်ကိုမဖြည့်ဆည်းပေးနိုင်တော့ကလေးကစားကိုစားရတယ်ပေါ့။နုံမုံကြတော့သူကကြိုက်တဲ့လောက်တိုက်နေကြိုက်တဲ့လောက်တောက်နေတဲ့ခါကျတော့တမင်းစားခြင်းမှာစားမယ်ပေါ့နော်ဒီချက်လေးကိုတီးဖို့လိုပါတယ်။
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုကတော့ BNI အဖွဲ့သားတွေတင်ဆက်တဲ့အတိုင်းရင်းသတင်းလွှာကိုနားဆင်ကြပါခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့မွတ်စလင်တွေဘားတွေကိုနိုင်ငံသားကပ်ပေးတန်းချိန်ပွဲကိုတက်ရောက်ခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုမြေပုံမျိုးခံတွေကနေအတန်တိတ်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။တနင်္သာရီတိုင်းမြေဒေသမှာဖြစ်ပွားခဲ့တဲ့စီးရီးပြဿနာတွေကိုဖြေရှင်းဖို့မွန်ပြည်နယ်ဝန်ကြီးချုပ်ကနေတဆင့်နိုင်ငံတော်သမ္မတကိုတင်ပြဖို့မွန်ပြည်သက်ပါတီဘက်ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ AZGMSF ကနယ်စည်းမချဆရာဝန်အဖွဲ့တွေရောက်လာမဲ့အပေါ်ကိုရခိုင်ပြည်သူတွေကဘလို့မြင်ပါလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်မြေပုံမြို့နယ်မှာနိုင်ငံသားဖြစ်ခွင့်ရတဲ့မွတ်စလင်တွေဘွား40ကျော်ကိုနိုင်ငံသားကပ်ပေးပြီးစံချိန်ပွဲကိုတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကိုမြေပုံမြို့ခံတွေကနေအတန်တိတ်ဆန္ဒထုတ်ဖော်ကြပါတယ်စက်တင်ဘာလ22ရက်နေ့မှာမြေပုံမြို့ခံတွေကနေအိမ်တကားတွေဈေးဆိုင်တွေကိုပိတ်ပြီးအပြင်မထွက်ပဲနေအိမ်ထဲမှာနေကြသလိုတန်ကားတော်တွေလည်းစွန့်ခံမထွက်ပဲအတန်တိတ်ကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြတယ်လို့မြေပုံမြို့ကဦးစင်ဓမ္မတီဟာကပြောပါတယ်နိုင်ငံသားဖြစ်ခွင့်ရတဲ့သူတွေနဲ့နိုင်ငံသားဖြစ်ခွင့်မရှိတဲ့သူတွေကိုအသေးအချာခွဲခြားထားဖို့လိုတယ်လို့မြို့ခံတွေကပြောဆိုနေကြပေမဲ့အစိုးရအနေနဲ့လက်တလုံးမှာခွဲခြားထားဖို့အစီအစဉ်မရှိသေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေး Sub Committee ဥက္ကဋ္ဌဦးလာသိန်းကပြောဆိုထားပါတယ်
။မွန်ပြည်နယ်အစိုးရအဖွဲ့နဲ့မွန်ပြည်သက်ပါတီတို့ရဲ့တွေ့ဆုံမှုမှာမွန်ပြည်သက်ပါတီဘက်ကနေတနင်္သာရီတိုင်းဒေသကြီးမြစ်ဒေသမှာဖြစ်ပွားခဲ့တဲ့စစ်ရေးပြဿနာတွေကိုဖြေရှင်းပေးဖို့ပြည်နယ်ဝန်ကြီးချုပ်ကနေတဆင့်နိုင်ငံတော်ဓမ္မရကြီးကိုတောင်းဆိုခဲ့တယ်လို့ဖွံ့ဖြိုးရေးတာဝန်ခံဒုဗိုလ်မှူးကြီးအန်ဆတ်ချန်းကပြောပါတယ်။စက်တင်ဘာလ22ရက်နေ့မွန်ပြည်နယ်ဆွေရယုံခမ်းမမှာတွေ့ဆုံခဲ့တဲ့ဆွေးနွေးပွဲမှာမြစ်ဒေသမှာမွန်ပြည်သက်ပါတီအတွက်တပ်တည်ကိစ္စအပါအဝင်ဆက်ဆံရေးယုံဖွေးလင်းမဲ့ကိစ္စတင်းစည်းထားတဲ့လက်နက်ပြန်လည်ပေးအပ်ဖို့ကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့2013ခုနှစ်ဇူလိုင်လမှာထိုင်းမြန်မာနယ်စပ်ဖြစ်တဲ့ပရာချုတ်ခရီခန်ခရယာမှာရှိတဲ့သူ့မင်္ဂလာကြီးရွာမွန်ပြည်သက်ပါတီတပ်စခန်းကိုမြန်မာဆွေရဘက်ကနေတိုက်ခတ်ခဲ့တဲ့အတွက်တပ်သားနှစ်ဦးကြာဆုံးခဲ့ပြီးလက်နက်တွေတင်းစည်းခြင်းခံခဲ့ရပါတယ်။ဒီဖြစ်စဉ်တွေကိုဖြေရှင်းပေးဖို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ကနေတဆင့်နိုင်ငံတော်သမ္မတကြီးစီတင်ပြထားတယ်လို့လည်းမွန်ပြည်သက်ပါတီဘက်ကပြောပါတယ်
ဒုတိယအကြိမ်မြောက်ကျင်းပတဲ့အမျိုးသမီးငြိမ်းချမ်းရေးဖိုရမ်ကနေအမျိုးသမီးငြိမ်းချမ်းရေးစုကိုကရင်အမျိုးသားအစည်းအရုံးခင်ယူဒုတိယဥက္ကဋ္ဌနော်စီဖိုရာစိန်နဲ့ရခိုင်ပြည်လူမျိုးရေးပါတီဗဟုအလုံမှုဆောင်ကော်မတီဝင်စောမြရာဇာလင်းတို့ကိုပေးအပ်ခဲ့ပါတယ်စက်တင်ဘာလ20ရက်နေ့ကရန်ကုန်မြို့ Excel Tower Hotel မှာကျင်းပခဲ့တဲ့အမျိုးသမီးဖိုရမ်အခမ်းအနားမှာပေးအပ်ခဲ့တာပါဒါအပြင်နိုင်ငံရေးအကျဉ်းသားဟောင်းအမျိုးသမီး၄ဦးဖြစ်တဲ့လက်ပတောင်းကျင်းနီစီမံကိန်းရဆိုင်ရင်စန္ဒပြခဲ့သူနော်အုံးလမိတ်ချီလာမျိုးပြည်သူအကျိုးဆောင်ကွန်ရက်ရေးရာတာဝန်ခံတော်မြင့်မြင့်အေး NDF ပါတီကတော်ပေါက်ကြနိုင်ငံရေးအကျဉ်းသားမိသားစုများအကျိုးဆောင်ရွက်နေတဲ့ဒေါခင်မိမိခိုင်တို့ကိုလည်းဂုံပြုစုတွေပေးအပ်ခဲ့ပါတယ
်ကရင်မြူရာစီယုံ KNU တပ်ဖွဲ့ဝင်သူဖြစ်တဲ့တတ်တာစောတန်တို့23နှစ်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ကရင်နေကြဆောက်တပ်တွေကနေအထူးစုံစမ်းရေးကော်မရှင်တရက်ကိုစက်တင်ဘာလ23ရက်နေ့မှာဖွဲ့စည်းပြီးစုံစမ်းသွားမှာဖြစ်ပါတယ်။ KNU တပ်သားစောတန်တို့ဟာပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့ကကရင်နေကြဆောက်တပ်အမှတ်1322ရဲ့ဖမ်းဆီးစစ်ဆေးခြင်းကိုခံရပြီးပျောက်ဆုံးရာကနေစက်တင်ဘာလ22ရက်နေ့တောင်ရင်မြစ်ကမ်းတပေးမှာအလောင်းကိုရှာဖွေတွေ့ရှိတော့မှအသက်ခံရမှန်းသိရတယ်လို့ KNU ဘက်ကပြောပါတယ်။ဒီဖြစ်စဉ်တွေကြောင့်နှစ်ဖက်ဖွဲ့ဆက်ဆံရေးထိခိုက်မှာမလို့လားလို့နေကြဆောက်တပ်ဘဟုအကြံပေးဘူမူကြီးသွန်းလှန်ကိုစုံစမ်းစစ်ဆေးရေးအဖွဲ့ဥက္ကဋ္ဌဘူမူကြီးစောဖန်းနီးကိုဒုဥက္ကဋ္ဌနဲ့ကရင်နေကြဆောက်တပ်များအထွေထွေသွင်းရေးမှူးဘူမူကြီးစောချစ်သူကအထွေထွေသွင်းရေးမှူးဖြစ်အထူးစုံစမ်းရေးကော်မရှင်တရက်ကိုဖွဲ့စည်းခဲ့ပါတယ် KNU အနေနဲ့နေကြဆောက်တပ်ကနေအခုလိုစုံစမ်းပေါ်ထုတ်ဖို့ကြိုးပမ်းချက်ကိုကြိုဆိုခဲ့တယ်လို့အဖြစ်မှန်သိရှိအောင်လှုံ့ဆော်ဖို့တွဲဖက်ထွေထွေသွင်းရေးမှူးတဲ့ဘဒုတော်တီကတိုက်တွန်းပြောကြားခဲ့ပါတယ်
ကချင်ပြည်နယ်ကားမိုင်းမြို့နယ်ကကချင်လူမျိုးရေးအဖွဲ့ KNO ကော်ရီတိုက်နယ်ဒုအုပ်ချုပ်ရေးမှူးမရန်လာခေါင်နဲ့တပ်သား2ဦးကိုကားမိုင်းဗျူဟာကုန်းကအစိုးရတပ်တွေကနေစက်တင်ဘာလ22ရက်နေ့မှာဖမ်းဆီးလိုက်ပါတယ် KNO အဖွဲ့ဝင်3ဦးကိုအခွန်ကောက်ခံမှုနဲ့ဖမ်းဆီးတာဖြစ်တယ်လို့ဒေသခံတွေကယူဆနေကြပါတယ်ကားမိုင်းဒေသမှာငရှင်ဖမ်းသမားများထံကနေအခွန်ငွေကောက်ခံနေချိန်မှာဖမ်းဆီးခံခဲ့ရတယ်လို့ယူဆကြပေမဲ့ KNO အနေနဲ့တော့အခုလိုအဖွဲ့ဝင်တွေဖမ်းဆီးခံရတဲ့ကိစ္စဟာတိကျတဲ့အဖြေမဟုတ်ဘူးလို့ပฏิပခညီနိုင်ရေးအဖွဲ့ဝင်အရာရှိနော်ဘူးကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အတွင်းမှာလုပ်ငန်းရပ်ဆိုင်ထားရတဲ့ AZGMSF ကနယ်စည်းမခြားဆရာဝန်အဖွဲ့တွေဟာလုပ်ငန်းတွေပြန်လည်စတင်ဖို့အတွက်ပြည်ထောင်စုကျန်းမာရေးဝန်ကြီးဌာနနဲ့နေပြည်တော်မှာနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။အခုလိုမျိုးနယ်စည်းမခြားဆရာဝန်အဖွဲ့တွေရောက်လာမဲ့အပေါ်ရခိုင်ပြည်သူတွေကဘလို့မြင်ပါသလဲ။ဆေးဝါးကုသမှုတွေအပေါ်ရခိုင်ဒေသခံတွေကဘလို့ကန့်သတ်မှုတွေဆွေးနွေးခဲ့ပါသလဲဆိုတာကိုမောင်အေးကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
နေစိမချဆရာဝန်မြအဖွဲ့ရခိုင်ပြည်နယ်ကိုပြန်လည်ဝင်ရောက်လာမြက်ပေါ်စေကံထိန်သိင်းရင်နဲ့ကုညီဆုံးချောက်ရဲ့ရဟန်းတော်မြအဖွဲ့ဥက္ကဋ္ဌဦးစံတော်ဘာသာကသူ့အမြင်ကိုအခုလိုပြောပါတယ်
။ PZG တို့ MSF တို့သူတို့ကမောင်းတော်ဖက်မှာရောက်နေတာတိပေါင်းများစွာကြာပြီးသူတို့ကတက်တက်ခွေးချားပြီးတော့လုံနေတဲ့အဖွဲ့လေးဖြစ်ပါတယ်။တကယ်လို့သူတို့ပြန်ဝင်လာမယ်ဆိုတော့ဟဲ့တင်ကားတွေရောဒီလူတွေရောသဘောလေးမတူဘူး။အလိုလေးမရှိဘူး
။ MSF အဖွဲ့ဟာရခိုင်ပြည်နယ်အတွင်းကျင်းမာရဲ့အကူအညီပေးရမှာရခိုင်ပြည်သူတွေကကန့်ကွက်ဆန္ဒပြမှုတွေကြောင့်ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်ကထွက်သွားခဲ့ရတာဖြစ်ပါတယ်။စက်တင်ဘာလ19ရက်နေ့က MSF အဖွဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဌာနကိုယ်စားလှယ်ဆိုင်မွန်လာစိုက်တွေမြို့ကိုရောက်ရှိလာပြီးအရေးပေါ်ဗဟိုပုတ်ဆက်ညှိနှိုင်းရေးကော်မတီ ECC နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲမှာမြို့မီမြို့ဖတ်တွေဘက်ကပြောဆိုခဲ့တာတွေကိုမြို့မီမြို့ဖတ်တို့ဖြစ်သူဦးစာပွင့်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်
အဲ့ဒီနေ့ကတော့မိတ်ဆက်တဲ့သဘောလောက်ပါပြောဆိုချက်တွေကတော့အရင်ကနိုင်ငံရေးကိစ္စတွေမှာဝေမရှုံနဲ့နောက်တစ်ခါမညီမညှက်မလုပ်နဲ့ဥပမာစေဝါအစ်တွေလာပြီးစမ်းသပ်တာမျိုးနောက်တစ်ခါကြားမရေးဆိုရင်လဲဂျာဝန်လက်မှတ်ရစလူတွေကိုလာပြီးစမ်းသပ်တာမျိုးစေကူတာမှုလုပ်မယ်ဆိုရင်မြန်မာနိုင်ငံမဆိုရင်မြန်မာနိုင်ငံစေကောင်စီကလက်မှတ်ရဖို့လိုတယ်ဒူနာပြုတ်ဆိုရင်လဲဒူနာပြုတ်ကော်မတီကခွင့်ပြုချက်လက်မှတ်လိုတယ်အဲ့ဒီလက်မှတ်မရပဲမလုပ်ရဆိုတာတွေဆွေးနွေးခဲ့ပါတယ
်ဒီတစ်ခါရခိုင်ပြည်နယ်ကိုဝင်လာတဲ့အခါ MSN အနေနဲ့လုပ်ငန်းတွေကိုပွင့်လင်းမြင်သာမှုရှိပြီးရခိုင်ပြည်သူတို့ရဲ့ဆန္ဒအတိုင်းလှုပ်ဆောင်ပေးလို့ ECC တွေ့ဆုံပွဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်ဦးနှံ MS ဒုတိယဌာနကိုယ်စားလှယ်ကပြောဆိုတော့ပါတယ် MS အဖွဲ့ရဲ့လက်တော်လုပ်ငန်းအခြေအနေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရတည်နှက်မှတ်တမ်းပြုစုရေးဆက်ကော်မတီဥက္ကဋ္ဌဦးလှသိန်းကအခုလိုပြောပါတယ်
MS ကကွန်ဂရက်ဒီဗလော့ပါလာပြီးတော့ဒီမှာရိုးမီမျိုးဖတ်တွေနဲ့တွေ့သွားတယ်လေခုလို
MS နဲ့ကျမရဲ့ဝန်ကြီးဌာနထုတ်တဲ့နားလည်မှုစာရှင်လာမှာနှစ်နိုင်သက်တမ်းဖြစ်ပြီးအဲ့ဒီသက်တမ်းတွင်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံမှာငါဖျား AIDS TB ရောဂါနဲ့မိခင်လဲကလေးဆုံးရှောက်ရွက်အတွက်အမေရိကန်ဒေါ်လာ29သန်းကျော်အသုံးပြုဖို့စီစိုက်ထားတယ်လို့သိရပါတယ်
ဆက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KNU နဲ့ကရင်မျိုးသားအစည်းအရုံး KNU တို့ကြားတပ်ပေါင်းစုတိဆောက်ရေးနဲ့နိုင်ငံရေးအရမတူညီကွဲပြားတဲ့အမြင်တွေညှိနှိုင်းဖို့စက်တင်ဘာလအတွင်းမှာအပြန်အလှန်စာပို့ပြီးဆွေးနွေးခဲ့ကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကွဲပြားတဲ့အမြင်တွေညှိနှိုင်းဖို့ဘာရီများရေးသားထားပါသလဲ။ညီညွတ်ရေးအတွက်ဘလို့အမြင်ရှိပါသလဲဆိုတာကိုမင်းအားကောင်းရွတ်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ကချင်လွတ်လပ်ရေးအဖွဲ့ KIO ဥထဦးဆောင်ဟရာနေပြပုတ်ထားတဲ့အစအုံးကရင်မျိုးသားစီယုံဥထမူသူစီဖိုးကစက်တင်ဘာ20ရက်နေ့ရက်စွဲနဲ့အကြောင်းပြန်ကြားခဲ့ပြီးတပ်ပေါင်းစုတိစောက်နိုင်ရေးပေါ် KNU ကအလေးထားပေးမယ်။အရေးနိုင်ငံရေးကံကြမ္မာကိုတူဦးတယောက်တဖွဲ့လက်အောက်ကိုဝါကွက်အနှိမ်မှုမရှိကြောင်းတုတ်ပြန်ရေးသားဖော်ပြထားပါတယ်။တိစောက်ပြီးခဲ့တဲ့ KNU ဘိုးအလုံးမှုဆောင်ကော်မတီစည်းဝေးမှာလည်းတင်သွင်းဖတ်ကြားခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့များကြားမဟာမိတ်ဆက်ဆံရေးအရပြပုတ်ခြင်းဖြစ်တယ်လို့ KNU တူဦးဥထနော်စီဖိုးရာဆိုင်ကအခုလိုဒီပြုပြောပါရ
စေ။အတူတူတခြားလားမရှိပါဘူး။အဲ့ဒါကတော့ဟောစအဖွဲအစေးတွေအတိအသေးအဲ့ဒါမှာမင်းအဖွဲစေးတွေကတော့ဒီအဖွဲနဲ့တစ်ဖွဲဟက်ဆယ်မှုကတော့ဟက်ဆယ်လက်ရှိတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ကနေပြီးတိစာကိုစက်တင်ဘာ15ရက်နေ့ရက်စွဲနဲ့ဥစွာပေးပို့ခဲ့ပြီးပေးပို့စာမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညီညွတ်မှုရှိပါကအစိုးရအနေနဲ့တိုင်းရင်းသားတွေလူလာတဲ့ Federal ပြည်ထောင်စုပေါ်ထွန်းရေးကိုရှေ့ရှုတဲ့နိုင်ငံရေးဆွေးနွေးပွဲကိုရှောင်လွှဲလို့ရနိုင်မှာမဟုတ်ဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်လဲ KIO ဘဟုအနေနဲ့တိုင်းရင်းသားပုံအကျိုးစီးပွားအတွက်စုစည်းညီညွတ်မှုနဲ့ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုတည်ဆောက်ဖို့သဘောထားရှိကြောင်းလဲဆက်လက်ဖော်ပြထားပါတယ်။ဒီကချင်အဖွဲ့ရဲ့ပေးပို့စာပေါ် KIO နိုင်ငံသားရေးဌာနကိုမေးမြန်းခဲ့ရမှာတော့အဖွဲ့ခေါင်းဆောင်တွေရဲ့အသွင်းရေးကိစ္စဖြစ်တာကြောင့်မသိရှိဘူးလို့နိုင်ငံသားရေးဌာနဒုတာဝန်ခံ KIO ဘိုကော်မတီဝင်ဘုံမှုကြီး James London ကပြောပါရယ်ဒီဖြစ်စဉ်အတွက်လိုင်းစာဌာနချုပ်မှရှိတဲ့ KIO ထိတ်တန်းခေါင်းဆောင်တွေကိုဆက်လက်မေးမြန်းခဲ့ရမှာလဲဖြေကြားဖို့ညှင်းဆန်ခဲ့ကြပါရယ်ဒီလိုကရင်မျိုးသားစည်းရုံး KNU နဲ့ကချင်လွတ်လပ်ရေးအဖွဲ့ KNO တို့ကြားညှိနှိုင်းမှုဟာ UNFC ညီလာခံကနေ KNU ကိုယ်စားလှယ်တွေထွက်ခွာခဲ့ကြတဲ့နောက်ပိုင်းနဲ့ UNFC အဖွဲ့ဝင်ဖြစ်မှုဟာKNU ယာယီဆိုင်ငံ့ထားတဲ့နောက်မှာပေါ်ထွက်လာတဲ့ညှိနှိုင်းမှုဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြေပုံမြို့နယ်မှာနိုင်ငံသားဖြစ်ခွင့်ရတဲ့မွတ်စလင်နယ်ဖွားတွေကိုနိုင်ငံသားကပ်ပြီးကျန်းချိန်ပွဲကိုတက်ရောက်ခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုမြေပုံမြို့ခံတွေကနေအတန်တိတ်ဆန္ဒထုတ်ဖော်ကြပါတယ်။မွန်ပြည်နယ်အစိုးရအဖွဲ့နဲ့မွန်ပြည်သက်ပါတီအဖွဲ့တို့ရဲ့တွေ့ဆုံမှုမှာတနင်္သာရီတိုင်းမြိတ်ဒေသမှာဖြစ်ပွားခဲ့တဲ့စီရေးပြဿနာတွေကိုဖြေရှင်းပေးဖို့ပြည်နယ်ဝန်ကြီးချုပ်ကနေတဆင့်နိုင်ငံတော်သမ္မတကြီးကိုတင်ပြဖို့မွန်ပြည်သက်ပါတီကနေတောင်းဆိုခဲ့ပါတယ်။
တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI 1တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။နေဇက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဘက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ် VOA American အတန်ကနေဒီနေ့ညနေထုတ်လွှင့်မဲ့တောက်ကြညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ Syria နိုင်ငံကပြဿနာဟာအခုခေတ်ရဲ့လူသားချင်းစာနာမှုဆိုင်ရာအကြီးမားဆုံးပြဿနာတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒါဟာ2012ခုနှစ်မှာ Syria ပြည်တွင်းစစ်စတင်ကလေးကအရဲသားပြည်သူတွေအနေနဲ့ဒီကြမ်းဖက်မှုအကျိုးဆက်တွေကိုခံစားခဲ့ရတာဖြစ်ပါတယ်။စစ်ပွဲတွေမတိုင်ခင်လူဦးရေ22သန်းခွဲရှိခဲ့တဲ့ Syria နိုင်ငံမှာတိုက်ပွဲတွေကြောင့်လူနှစ်သိန်းနီးပါးတေဆုံးခဲ့ပြီးဖြစ်တယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါဒီအကြမ်းဖက်မှုတွေကနေလွတ်မြောက်ဖို့ဆီးရီးယားနိုင်ငံသား3သန်းကျော်ဟာလည်းအိမ်နီးချင်းနိုင်ငံတွေစီထွက်ပြေးခဲ့ကြသလို6သန်းခွဲနီးပါးလောက်ဟာလည်းဆီးရီးယားနိုင်ငံတွင်းမှာပဲ IDP စစ်ပီးဒုက္ခသည်တွေဘဝနဲ့ရှိနေကြတာဖြစ်ပါတယ်ဒါပေမဲ့ DIDB စစ်ပြေဒုက္ခသည်တွေလောက်ပဲအကူအညီလိုအပ်နေတာမဟုတ်ပါဘူးဒီနှစ်မှာဆိုရင်ဆီးရီးယားလူဦးရေထပ်ဝက်ကျော်ရှိမယ်လူဦးရေ17သန်းနီးပါးအတွဲလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာဖြစ်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းမှာတော့အခြေအနေတွေဟာတိတိတသားကိုဆိုးဝါးလာခဲ့တာပါ။အ ISIL အစွန်ရောက် Islamic စစ်သွေးကြွအဖွဲ့နဲ့ Syria အစိုးရကိုစန့်ကျင်တဲ့တပ်ဖွဲ့တွေကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်မို့ Syria နိုင်ငံမြောက်ပိုင်းကနေမြေတချို့မှာနောက်ထပ်လူပေါင်း 9,600 လောက်ဟာ IDP ဒုက္ခသည်တွေဖြစ်ခဲ့ရပြီးနိုင်ငံအနောက်ဘက်ပိုင်းမှာလည်းအစိုးရတပ်ဖွဲ့တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်မို့အရဲသားပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးရတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒီပြဿနာတွေပိုပြီးဆိုးဝါးလာတာကအီရတ်နိုင်ငံမှာ ISIL အစွန်ရောက် Islamic စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုကနေအစုလိုက်ပြုံလိုက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေဟာ Syria နိုင်ငံအရှေ့မြောက်ဘက်ဒေသတွေစီကိုပြေးခဲ့ကြတာဖြစ်ပါတယ်။သူတို့တွေလည်းပဲဒီလိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာဖြစ်ပါတယ်။ဒါကြောင့်ဆီးရီးယားနိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူဒုက္ခသည်တွေအတွက်ကုလသမဂ္ဂကနေဒီနှစ်အမေရိကန်ဒေါ်လာတန်း 6,000 ကျော်အကူအညီတွေကိုအများဆုံးတောင်းခံခဲ့ပါတယ်။စက်တင်ဘာလ12ရက်နေ့မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကနေဆီးရီးယားဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့နောက်ထပ်ဒေါ်လာတန်း 900 နီးပါးထပ်ပြီးကူညီမယ်လို့ကြေညာခဲ့တာပါ။ဒါဟာအမေရိကန်ပြည်ထောင်စုရဲ့အများဆုံးငွေကြေးထောက်ပံ့မှုဖြစ်ပြီးဆီးရီးယားကိုဒေါ်လာတန်း 3,000 နီးပါးအမေရိကန်ကလူသားချင်းစာနာမှုအကူအညီတွေပေးအပ်နေတာဖြစ်ပါတယ်။ဒါပေမဲ့လို့လည်းအမေရိကန်ပြည်ထောင်စုကအခုလိုနောက်ထပ်အကူအညီတွေပေးတာတောင်မှဆီးရီးယားကဒုက္ခသည်တွေအတွက်ရန်ပုံငွေတွေကတိတိတသားလိုအပ်နေစေပါ။ဆီးရီးယားနိုင်ငံကပြဿနာတွေကြောင့်သူတို့ရဲ့အိုးအိမ်တွေသူတို့ရဲ့ကျမ်းမာရေးနဲ့ဂုဏ်သိက္ခာတွေဆုံးရှုံးခဲ့ရသူတန်ပေါင်းများစွာအတွက်အကူအညီတွေထောက်ပံ့ဖို့ကျွန်တော်တို့အနေနဲ့တန်ဋိဌာန်ချထားတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်။တခြားနိုင်ငံတွေလည်းကျွန်တော်တို့ဥစားမှုနောက်လိုက်လာပြီးတမိုင်းကြောင်းတစ်လျှောက်ကြုံတွေ့ရတဲ့အဆိုးဝါးဆုံးဒီလိုလူမှုရေးကတ်ဆိုးကြီးတစ်ခုကနေပြန်ပြီးတော့နလန်ထူလာအောင်ထောက်ပံ့လှူဒန်းကူညီသွားမယ်လို့တကယ်ပဲမျှော်လင့်ထားကြောင်းလည်းနိုင်ငံသားရေးဝန်ကြီးကယ်ရီကပြောဆိုသွားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
ခုထုတ်လွှင့်ခဲ့တာကတော့ American ဆိုရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေရပါတယ်။ VOA American တန်ကနေဒီကနေ့မနက်တောက်ကြမနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 48တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးလို့ရတယ်။ဒါမှမဟုတ်လည်းဒေသချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ855ကိုစာရေးဆက်သွယ်နိုင်ပါတယ်ခင်ဗျာ။ခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်။
စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းအစ္စလာမ်စစ်သွေးကြွတွေထိန်းချုပ်မှုအောက်မှာရှိနေတဲ့ရေလံတုံလောင်းရေးဌာနတွေကိုတိုက်ခိုက်မှုပြုလုပ်တဲ့အချိန်အာရဗ်နိုင်ငံကခုကအမေရိကန်ပြည်ထောင်စုကိုဥဆောင်ပြီးဂျာတာပရိနေကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ညပိုင်းမှာပြုလုပ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုတွေအတွင်း Saudi Arabia နဲ့ UAE အာရဗ်ဇော်ဘွားများနိုင်ငံတို့ကစုစုပေါင်းကျဲခဲ့တဲ့ဘုံးအရေအတွက်800ခန်းတုံးကိုအသုံးပြုခဲ့တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Khorasan လို့ခေါ်တဲ့အခိုင်အတန့်အဖွဲ့ကိုအခုသတင်းပတ်အတွင်းလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ပေမဲ့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကိုအကြမ်းဖက်တိုက်ခိုက်ဖို့အစီအမံတွေရှိနေကြတော့မယ်လို့ FBI ကပြောကြားလိုက်ပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တိုက်ခိုက်မှုကြီးကြောင့်ခရဆန်ကကြံစီနေတဲ့အကြမ်းဖက်မှုအစီအမံတွေပြပြသွားခြင်းမရှိသေးဘူးလို့ FBI American Federal ပြည်ထောင်စုထောက်လှမ်းရေးညွှန်ကြားရေးမှူး James Comey က Washington DC မှာသတင်းနောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုနဲ့ပြင်သစ်နိုင်ငံပါရီမြို့ကမြေအောက်ရထားလမ်းတွေကိုတိုက်ခိုက်မဲ့ခိုင်မာတဲ့အထောက်အထားတွေရရှိထားတယ်လို့ Iran နိုင်ငံကလည်းပြောပါတယ်။ Iran နိုင်ငံအတွင်းက Islamic State Islam စစ်သွေးကြွအဖွဲ့တွေနဲ့အတူတိုက်ခိုက်နေတဲ့ဖမ်းဆီးရမိတဲ့နိုင်ငံကြာသာတက်ခိုက်သမားထံကအဲ့ဒီသတင်းအချက်လက်တွေကိုရရှိခဲ့ခြင်းဖြစ်ကြောင်းအီရတ်ဝန်ကြီးချုပ်ကနယူးယောက်မှာသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ကကလေးစစ်သား109ယောက်ကိုတပ်ထဲကနေထုတ်ခွင့်ပြုလိုက်တယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေးစစ်သားစုဆောင်းအသုံးပြုတာရပ်ဆိုင်းဖို့လွန်ခဲ့တဲ့နှစ်နှစ်မှာအစိုးရကသဘောတူထားခဲ့ပြီးကြတဲ့ကဆိုရင်ဒါဟာအရေးအတွက်အများဆုံးထုတ်ခွင့်ပြုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေမနက်ဖန်နိုင်ငံကသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကဥဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Sidrat Franklin ဖြစ်ပါတယ်တောက်ကြမနက်ဖန်ကနေတောက်ကြမနက်ဖန်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.